မြန်မာနိုင်ငံရှိဘက်ချံကရင်ပြည်နယ်မှာမကြသေးခင်သတင်းပတ်တွေအတွင်းမိုးဆက်မပြတ်ရွာသွန်းခဲ့ရတာကနေရေဘေးဒဏ်ခံခဲ့ရတဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်မှုအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကကိုယ်စားလှယ်တွေတွားရောက်နေကြပါတယ်။တစ်ချိန်တည်းမှာပဲပြည်တွင်းကဒေသခံစေတနာဝန်ထမ်းတချို့ကလည်းကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေကြပေမဲ့အခက်အခဲတွေနဲ့ကြုံနေကြရတာပါ။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်မေစန်ဒီကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ယခုနှစ်ဇူလိုင်လကုန်နဲ့ဩဂုတ်လဆန်းတွေမှာကရင်ပြည်နယ်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသတွေမှာမိုးအဆင်ပြေရွာသွန်းခဲ့တဲ့အတွက်လူပေါင်း4000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။ရေဘေးဒဏ်အဆိုးဝါးဆုံးသင့်ခံရတဲ့ကရင်ပြည်နယ်မှာတော့ဒေသခံပေါင်း3000ကျော်ဟာစာတင်ကျောင်းနဲ့ဖုန်ကြီးကျောင်းစတဲ့နေရာတွေမှာယာယီပြောင်းရွှေ့ခဲ့ကြရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာကော်မရှင်ပြောခွင့်ရ Miss Vivian Tan ကပြောပါတယ
်။ In the month of August the state government in Kayin state requested assistance for the
Okosla ma sa rong ga Kayin pi ne ga de ta bai a na bai ni ga ni bi lo ye ji mu ko aku nyi pe bo kulatamaka phwe si ri ne ngo re ko mitta yak khan ga de atwa unhcr ye win nan ni ko a ri ma shi de ye be dukkha de re ko ku nyi bo jama ru che chin lut khe ba de jama ru de ke sa ye pisi re phit de saung ni plastic akhin ni sa da re ko concrete ကျိုင်းစိတ်ကြီးနဲ့ကြိုက်ထူမြို့နယ်တွေမှာရှိတဲ့မိသားစုပေါင်း3200ကိုဖြန့်ဝေခဲ့ပါတယ်ရှင်
။ရင်းမြစ်နယ်ပြည်အမြင့်ဟာအခုအခါမှာတဖြည်းဖြည်းကျသွားပြီမဲ့လို့တချို့နေရာတွေမှာတော့ရေကြီးမှုကြောင့်ဖြစ်ပွားခဲ့တဲ့မြေပြိုမှုတွေကြောင့်ဒီလမ်းပန်းဆက်သွယ်ရေးတွေခက်ခဲနေသေးတဲ့အကြောင်းသူကဆက်ပြီးတော့ပြောပါတယ်။
My colleagues who were doing the distribution said that most of the areas in most of the areas
အဲဒီကိုတွားခဲ့တယ်ကျမရဲ့လုတ်ဖော်ကင်ဖတ်တည်းရဲ့ပြောစကားအရာကတော့တချို့နေရာတွေမှာရေတွေကတော်တော်ကိုကျသွားပြီးတော့အခြေအနေတွေပြန်ကောင်းလာပြီလို့သိရပါတယ်ဒါပေမဲ့လည်း concrete data မှာတော့ရေကြီးမှုမြေပြိုမှုတွေကြောင်းလမ်းတွေတချို့ပိတ်ထားတဲ့အတွက်ကျမတို့ဝန်ထမ်းတွေက data ခံနေရှိတဲ့ရေကိုဖလီတွေနဲ့တွားရောက်ခဲ့ရတယ်လို့လည်းသိရပါတယ်ရှင်
Miss Vivian Tan ကတော့ဒေတာအာနာပိုင်တွေရဲ့ပြောကြားချက်အရကရင်ပြည်နယ်တဝန်းမှာဒီရေကြီးမှုဟာစိုးရိမ်ရတဲ့အနေအထားမှာမရှိလို့ဘူးလို့ဆိုပေမဲ့လို့ပျက်စီးဆုံးရှုံးမှုတွေရှိနေသေးတဲ့အတွက်ဒီဒုက္ခသည်တွေဟာသူတို့နေအိမ်ကိုပြန်လို့မရသေးဘူးလို့ပြီးခဲ့လားမှာကရင်ပြည်နယ်ကိုရေဘေးဒုက္ခသည်တွေကိုကူညီဖို့အတွက်တွားရောက်ခဲ့တဲ့နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူကအခုလိုပြောပါတယ်
ကျသွားပါပြီကျသွားပြီမဲ့ဒါပျက်စီးသွားတဲ့ပျက်စီးဆုံးရှုံးမှုတွေကြောင့်ဒါသူတို့အိမ်တွေပြန်လာလို့မရသေးဘူးပေါ့လေအဲ့လိုတော့ရှိတယ်
ဒါအပြင်မိုးများတဲ့မြောက်ဒီဒေသတွေဘက်ကိုကုညီကယ်ဆယ်ရေးလုပ်ငန်းတွေလုပ်ဖို့နိုင်ရေးကူညီမှုအသင်းကစေတနာဝန်ထမ်းတချို့တွားရမှာဒုက္ခသည်တွေအတွက်လိုအပ်တဲ့အသုံးဆောင်ပစ္စည်းတွေကိုချက်ချင်းဝင်ငှခွင့်မရတဲ့အတွက်အခက်အခဲတွေအနေငယ်ရှိတဲ့အကြောင်းဦးကျော်သူကဆက်ပြီးတော့ပြောပါတယ
်အခုမြောက်ပတိပွားတော့အဲ့ဒါမှသူဒီအာဏာပိုင်ဖွဲ့စည်းရာဒီဒုက္ခသည်တွေကိုချက်ချင်းဝင်ငှခွင့်မပြုသေးခွင့်ပြုချက်မရသေးတဲ့အတွက်ဒါစာအိတ်တို့ရေတံဘူးလို့ဆိုတော့ထောင်ပေါင်းမြောင်များစွာသာဟိုကိုလောင်ထဲမှာတိန်းထားတာတကယ်အဲ့လိုဖြစ်တဲ့ချက်ချင်းဝင်ငှပွင့်မရတဲ့အတွက်အဲ့ဒီခက်ခဲတွေရှိတယ
်။ဇူလိုင်လ28ရက်နေ့ကစပြီးတော့မိုးများပြီးရေလွှမ်းမိုးခဲ့တာကြောင့်ကရင်ပြည်နယ်လှိုင်းဘွဲ့ဖအန်ကော့ကရိတ်ကျိုင်းစိတ်ကြီးမြဝတီကာမမောင်းမျိုးတို့မှာအိမ်အောင်စု6900ကျော်ကလူပေါင်း3300ကျော်ဟာရေဘေးကြုံနေရပြီးတော့ကယ်ဆယ်ရေးစခန်းပေါင်း89ခုဖွင့်လှစ်ထားတယ်လို့အစိုးရကသတင်းထုတ်ပြန်ကြေညာခဲ့ပါတယ်ရှင်။